American Wayne Tendemahan Bill Richardson ga atan pe phwe win phi ga nout thwet pi pyo so lite de wiphan jet dwe ha longan ma sa mi pyo da phit de atwe sait khan za mu ya pyo so de lo yu sa chaung ne writers din daw nu u ne patet lo pyo so da ha le atan pe phwe ye lou pai kwin ko chaw lo ni chaung naingan lo tamra yong pyo ye so kwin shi tu u so the ga tou pyan ma de voa myanmar bain tin na ku mo so ga a pye song tin pya ma ba shin
ဟုတ်ကဲ့နိုင်ငံတကာကထင်ရှားတဲ့နိုင်ငံရေးသမားတွေပါဝင်ဖွဲ့စည်းထားတဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအပေါ်အကောင့်ထဲပေါ်ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့ဟာပထမဆုံးအချိန်မြန်မာပြည်ကိုလာရောက်ပြီးရခိုင်ပြည်နယ်ကိုတွားရောက်တဲ့နေ့မှာပဲ Bill Richardson ကအကြံပေးအဖွဲ့ဝင်အဖြစ်ကနှုတ်ထွက်ခဲ့တာဖြစ်ပါတယ်ဒီလိုနှုတ်ထွက်တာဟာအကြံပေးအဖွဲ့ဟာရခိုင်ပြည်နယ်ကမွတ်စလင်ရင်းနဲ့ပတ်သက်လို့ဖုံးဖိဖို့ကြိုးစားနေတာကြောင့်ဖြစ်ကြောင်း Bill Richardson ကနိုင်ငံတကာသတင်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်ဒီပြောဆိုချက်အပေါ်မှာနိုင်ငံတော်သမ္မတရုံးကပြောရေးဆိုခွင့်ရှိသူဦးစော်ထေကအခုလိုတုံ့ပြန်ပြောဆိုပါတယ
်အဲ့ဒါသူတို့ဘာမှမလုပ်ရသေးဘူးရခိုင်ကမတော်ရသေးဘူးဘာပဲနဲ့ကြံသွားလို့ဆိုတာအခုကျန်တဲ့အကြံပေးအဖွဲ့ရခိုင်ကိုတော့နေလက်တွေ့မြင်ရင်းချင်းတွေတော့ကြည့်ပြီးတော့အဲ့ပေါ်မှာ recommendation တွေသူတို့ပြန်လည်းတုံ့ပြန်ပြီးတော့သူတို့အပြန်အလှန်ပြေးကြမယ်ဘာလုပ်စင်လဲဘယ်လိုဖြစ်ပြင်လဲဆိုတာပြောမှာသူတို့ဘာမှတော့မလုပ်ရသေးဘူးဒီ commission အလုပ်တော့မဆရသေးဘူးဘာမှမလုပ်ရသေးဘူးလို့ပြောတဲ့ပေါ်ကစဉ်းစားကြဖြစ်တယ်အဲ့တော့ဖြစ်သွားတဲ့ကိစ္စတွေမှာခြေခံပြီးတော့ပို emotion ကပြောရလို့ကျွန်တော်ယူဆတယ
်နိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့အရေးယူခံထားရတဲ့ writer တရင်တော်နှစ်ယောက်ရဲ့အမှုကိုထည့်သွင်းတင်ပြတဲ့အခါဒေါ်ဆန်းစုကြည်ကရခိုင်ကြံပေးအဖွဲ့ရဲ့အလုပ်တော်ဝင်နဲ့မပတ်သက်ကြောင်းဒေါ်လာနဲ့တုံ့ပြန်ခဲ့တဲ့နောက်မပြေမလည်ဖြစ်ခဲ့တယ်လို့ Bill Richardson ကသတင်းမီဒီယာတွေကိုပြောဆိုထားပါတယ်ဒီချက်နဲ့ပတ်သက်ပြီးဦးစော်ထေက
ပြောရတာကဘာလဲဆိုတော့ဒီတိုင်းဝင်နေတဲ့တွင်ဘာသတင်းမှလဲဆိုတော့အဲ့ writer တရင်တော်နှစ်ယောက်ကိစ္စ freedom of expression ဆင်းနေတယ်သူတို့ကကျွန်တော်တို့တို့ဖွဲ့ထားတာကအဲ့ဒီဒေါက်တာဝင်းမြတ်ကြီးဦးဆောင်တဲ့ကောင်တယ်ဖို့ရေးကော်မတီကိုအကြံဉာဏ်ပေးဖို့ဖွဲ့တာသူရဲ့မန်ဒိတ်ကအဲ့ဒါပဲအဲ့ဒီမန်ဒိတ်ကိုကျွန်တော်ဘယ်မှာရေးထားလဲဆိုတော့သူတို့အကြံပေးဖို့အားလုံးပေးထားတဲ့ TO ဟာတန်းစော်ရော့ဖက်မှာအကုန်ပါတယ်သူရဲ့ဆုပ်ကရခိုင်ပြည်နယ်နဲ့ပတ်သက်တဲ့ကောင်တယ်ဖို့ရဲ့အခါမှာသူတို့လိုအပ်တဲ့အကြံဉာဏ်ကိုပေးဖို့ဒါကသူရဲ့မန်ဒိတ်ကရှင်းတယ်နောက်တစ်ခုကသူကသူ့ရဲ့ personal own capacity နဲ့ဒီအကြံပေးဖို့မှာပါတာပြောရရင် American ဆိုရရဲ့ကိုယ်စားလှယ်မဟုတ်ဘူးကိုယ်လည်းနည်းကျွန်တော်ခေါ်ရတာမဟုတ်ဘူးသူချင်းပုဂ္ဂိုလ်သူချင်းကိုကန့်လန့်ပြီးတော့ပုဂ္ဂိုလ်သူချင်းနေနဲ့ထက်တာ
အကြံပေးအဖွဲ့မှာပုဂ္ဂိုလ်သူချင်းနေနဲ့ဆုံးဖြတ်ပြီးပါဝင်ခဲ့တယ်လို့ပုဂ္ဂိုလ်သူချင်းနေနဲ့ဆုံးဖြတ်ပြီးနှုတ်ထွက်တဲ့အပေါ်အငင်းပွားဖို့မရှိကြောင်းလည်းပြောပါတယ်ရခိုင်ပြည်နယ်အတွင်းမှာ2012ခုနှစ်ကစတင်ပြီးလူမျိုးရေးဘာသာရေးမတည်ငြိမ်မှုတွေဖြစ်ပွားခဲ့တာပါ2015ခုနှစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရဖွဲ့ပြီးချိန်မှာကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်နဲ့ဒုသမရဦးမြင့်စွေခေါင်းဆောင်တဲ့ရခိုင်စုံစမ်းစစ်ဆေးကော်မရှင်တို့ကိုဖွဲ့စည်းခဲ့ပါတယ်ဒီကော်မရှင်တွေရဲ့အကြံပြုချက်တွေကိုဖော်ဆောင်ဖို့အတွက်2019ခုနှစ်စက်တင်ဘာလမှာဒေါက်တာဝင်းမြတ်ရီဦးဆောင်တဲ့အကောင့်ထဲဖော်ဆောင်ရွယ်ရေးကော်မတီတရက်ကိုဖွဲ့စည်းခဲ့တယ်လို့ဒီကော်မတီအတွက်အကြံပေးအဖွဲ့ကိုထိုင်းနိုင်ငံဒုတိယဝန်ကြီးချုပ်ဟောင်းဒေါက်တာဆူရာကီရဲ့စတီယာထိုင်းအပါဝင်အမေရိကန်တောင်အာဖရိကဆွီဒင်နဲ့အင်္ဂလန်ကထိပ်တန်းနိုင်ငံရေးသမားကြီးတွေနဲ့မြန်မာနိုင်ငံကနိုင်ငံတကာအရေးကြွမ်းကျင်သူတွေပါဝင်ဖွဲ့စည်းခဲ့ပါတယ်ဒေါက်တာဆူရာကီရဲ့စတီယာထိုင်းဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအပေါ်အကောင့်ထဲပေါ်ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့ဟာဒီလ24ရက်နေ့ကရခိုင်ပြည်နယ်ကိုတွားရောက်လေ့လာပြီးဒီကနေ့ညနေပိုင်းမှာနေပြည်တော်ကိုပြန်ရောက်ဖို့ရှိနေပါတယ်